ကျွန်တော်ကကျတော့ဒီဂျပန်ကိုသွားချင်တာပေါ့နော်ဂျပန်ကိုသွားဖို့စာအုပ်ကိုလောက်ထားတယ်အရင်တော့ကကျွန်တော်ဖြစ်ချင်တာလေဆိုတော့လေဒီအစိုးရဝန်ထမ်းဖြစ်ချင်တာပေါ့နော်ကျွန်တော်ကအစိုးရဆရာမခဏခဏလျှောက်တယ်ဒါပေမဲ့မပါဘူးတခါမှအဲ့လိုအစိုးရဆရာမလျှောက်မယ်ပြီးရင်ကျွန်တော်ကဒီနည်းပြေထွက်မပြိုသေးတဲ့မှာဒီငယ်လေးတွေကိုကျွန်တော်စတင်မယ်ပေါ့နော်ကျွန်တော်ငငယ်လေးတွေအရင်ဖြစ်ချင်တာအဲ့ဒါ
မန္တလေးမြို့ကအသက်28နှစ်ရွယ်ဆီယမကိတ်တွေပါအစိုးရဆီယမမဖြစ်ပေမဲ့လေသူဟာအရက်ထဲမှာကလေးတွေကိုကျူရှင်ပြပရဟိတစာတွေသင်ရင်းနဲ့ရတဲ့ငွေနဲ့အသက်မွေးပါတယ်ဒါပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့သူချစ်တဲ့ဆီယမလောက်တွေကိုပြစ်ပြီးတော့ဂျပန်နိုင်ငံမှာအလုတ်သွားလုပ်ဖို့အတွက်ပြင်ဆင်နေပါတယ်အာဏာသိမ်းစစ်ကောင်စီလက်အောက်မှာနေရတဲ့ဘဝဟာတနေ့တနေ့မလုံခြုံတော့ဘူးလို့သူကပြောပါတယ
်အခုအကုန်လုံးကရောနေရတယ်နိုင်ငံရေးမကောင်းတာတွေအပြင်ဒီကိုဆိုးလူနိုင်တွေကပါတောင်းပြန်နေရဆိုလေအဲ့ဒါတွေရောပြောဒီဟိုအမှုတွေအပေါ်ဘယ်လိုပြောရမလဲကျွန်တော်တို့နားလေးဆိုမနေရဆိုရလို့မျိုးပေါ့ဒီလူတက်သွားတယ်ပေါ့နော်ဆိုင်ကယူယူပြီးတော့ခါဆိုတော့ဘယ်လိုဆွဲကြိုးလေးတော့ကောင်းတယ်အဲ့လိုမျိုးတွေဆိုတော့ဒေနီယာမလို့သွားဖို့လာလို့ပါလေဟိုကိုတော့ကိုလေဖနက်ထုတ်တို့ခံစားရတာလို့ချွေးတွေပါရုံတော့ဝင်သွားရတာလို့ကောင်းကောင်းမို့သွားတာလို့သွားရတာလို့အဲ့လိုမျိုးတွေပါအဲ့လိုမျိုးတွေပါလို့ခံစားရတာမလုံးမချုံတို့ပေါ့
စစ်တကအာနာသိမ်းထားတာနှစ်နှစ်ကျော်လာပြီဖြစ်ပါတယ်အာနာသိမ်းပြီးတဲ့နောက်နိုင်ငံတော်မှတိုက်ပွဲတွေကနေ့တိုင်းဖြစ်နေပြီးတော့တိုင်းပြည်ရဲ့အခြေအနေဟာလည်းဖျို့ဖျဲဖြစ်နေပါတယ်။စီးပွားရေးတွေကျဆင်းအလုတ်ကင်ခွင်လန်းတွေရှားပါလာတာကြောင့်လူငယ်လူရွယ်တွေဟာတိုင်းတစ်ပါးကိုထွက်ပြီးတော့ဘဝရှင်သန်မှုအမျိုးမျိုးကြိုးစားနေပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကပြည်ပထွက်ခွာခွင့်ပိတ်တဲ့အနေနဲ့နိုင်ငံကိုလက်မှတ်ထုတ်ပေးတဲ့ရုံးတွေကိုအကြောင်းပြပိတ်ထားပါတယ်။မကြခင်ပြန်ဖွင့်ပေးမယ်လို့စစ်ကောင်စီဘက်ကပြောနေပေမဲ့အခုချိန်ထိကိုပြန်ပြီးတော့မဖွင့်သေးပါဘူး။ဆီယမကီတိုရဲ့ဆိုလို့ရှိရင်နိုင်ငံကူးလက်မှတ်ရဖို့အတွက်လျှောက်ထားတာနှစ်လနီးပါးရှိသွားပါပြီ။ညီမတကယ်လို့နိုင်ငံကူးလက်မှတ်တာမရအောင်ဆိုလို့ရှိရင်ဘယ်လိုလုပ်မလဲ။
ဟုတ်တယ်နော်။အဲတွေးတော့တွေးမှုပါလေ။အဲ့လိုမျိုးဖြစ်ရင်ဘယ်လိုလုပ်မလဲပေါ့ကျွန်တော်လည်းစဉ်းတော့စဉ်းစားဘူးပါလေ။တကယ်လို့တော့မရအောင်ဆိုရင်တော့အခုလက်ရှိလုပ်ဖို့ပဲဆက်လုပ်ရမှာပေါ့နော်။
မကေတွယ်အခုလောက်တဲ့ကျူရှင်ပြတဲ့အလောက်ကနေတလားကိုတသိန်းကျော်လောက်ပဲရပါတယ်။ဒါပေမဲ့ဂျပန်ရောက်လို့ရှိရင်တော့တလားကို10သိန်းလောက်ဝင်ငွေရှိမယ်လို့သူကမျှော်မှန်းနေပါတယ်။ဂျပန်ရောက်တဲ့အခါကျရင်ဘာသာစကားအခက်အခဲမရှိအောင်အတွက်ဂျပန်ဘာသာစကားတွေကိုလည်းအရင်ဆုံးသင်ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမှာဟိုတယ်တန့်ရှင်ရဲ့အလုပ်တင်နေရာအတွက်ဂျပန်ကုမ္ပဏီကခေါ်တာကိုမကေတွယ်အရေးချင်းပြည့်မိပေမဲ့နိုင်ငံကူးလက်မှတ်မရသေးလို့လက်လွတ်လိုက်ရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကိုပြန်လည်ခုခံဖို့အတွက်ကြောထဲဝင်ပြီးတော့လက်နက်ကင်တိုက်ပွဲဆင်နွှဲနေတဲ့လူငယ်တွေရှိသလိုတိုင်းတစ်ပါးကိုတွားရောက်အခြေခံဖို့အတွက်ကြိုးစားနေတဲ့လူငယ်တွေလည်းရှိပါသေးတယ်။နိုင်ငံသားကိုအလုတ်သွားလုပ်မဲ့လူငယ်တွေဟာအိန္ဒိချင်းထိုင်းနိုင်ငံ၊မလေးရှားနိုင်ငံ၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုအဓိကတွားကြပါသေးတယ်။ကိုယ်ပဝါတက်လန်အတွက်နိုင်ငံသားမှတွားအလုတ်လုပ်ရတယ်ဆိုပေမဲ့ကိုယ်နိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်တာကိုအမြန်ဆုံးမြင်ကျင်တယ်လို့မကေတွေကပြောပါလေခင်ဗျာ
ကျွန်တော်ဒီလိုမျိုးခုလိုမျိုးတိုင်းစီပါအောင်ထုတ်ဆုံးဖြတ်လိုက်ရတယ်ဆိုတာလေကျွန်တော်မှလည်းဒီပေါ့နော်လူပြောင်းလူလူဟိုချင်းမစားလို့တော့မဟုတ်ပါဘူးကျွန်တော်တော့အမြဲတမ်းတော့စောင့်မျှော်နေပါလေလို့တရင်ကောင်းလေးပေါ့နော်ကျွန်တော်အားလေးပဲပြောချင်ပါတယ်